ျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒဖော်ဆောင်ရမှာမတူညီမှုတွေကိုရော့ကြအောင်အတတ်နိုင်ဆုံးကြိုးစားဆောင်ရွက်ရမယ်လို့ယုံကြည်ပါတယ်။အဓိကအဖြစ်မတူညီမှုနဲ့ပတ်သက်ပြီးဆွေးနွေးရတဲ့နေရာမှာဘာမတူညီမှုအကြောင်းဆွေးနွေးနေရလဲဆိုတာအားလုံးနားလည်ဖို့လိုအပ်ပါတယ်။များသောအားဖြင့်မတူညီမှုလို့ပြောလို့ရှိရင်ကျွန်တော်တို့အတွေ့အကြုံမှာအကြောင်းအရာတွေအများကြီးပေါ်လာနိုင်ပါတယ်။ဥပမာအားဖြင့်စီးပွားရေးမတူညီမှု၊ပညာရေးမတူညီမှု၊ကျန်းမာရေးမတူညီမှု၊အလုပ်ကိုင်ခွင့်လန်းဆိုင်ရာမတူညီမှုတွေအကြောင်းတတိယနေ့မှာပဲဖြစ်ဖြစ်နေ့စဉ်စကားတွေမှာပဲဖြစ်ဖြစ်ညီအားကြားနေရမယ်လို့ထင်ပါတယ်။ဒါပေမဲ့မတူညီမှုကိုလက်ရှိတော့ကကြီးစုနားလည်လဲလို့မေးလို့ရှိရင်ပြက်ပြက်သားသားအခြေခုရဖို့ခင်းနေပါတယ်။အကြမ်းရဖြစ်ဆိုရင်တော့ရှိတော့မမျိုးအဖြစ်ကြီးစုနိုင်ပါတယ်။ပထမတစ်မျိုးကတော့ vertical inequality ကိုခေါ်တဲ့ downright မတူညီမှုပဲဖြစ်ပါတယ်။ဥပမာအဖြစ်စာကျူးစားရတဲ့လူကစောင့်ဝက်ပူအောင်လို့ပညာပိုတက်လို့အလုပ်ခွင့်မှာကျူးစားရတဲ့လူကအလုပ်ခွင့်မှာပူအောင်မြင်လို့ဖြစ်ပေါ်လာတဲ့မတူညီမှုတွေကဒါတောင်းလိုက်မတူညီမှုတွေပဲဖြစ်ပါတယ်။ဒါပေမဲ့နောက်ထပ်ရှုတော့တစ်ခုကတော့ horizontal inequality လို့ခေါ်တဲ့အလျားလိုက်မတူညီမှုတွေဖြစ်ပါတယ်။အလျားလိုက်မတူညီမှုဆိုတာကတော့လူအုပ်စုနဲ့တစုကြားမှာသမိုင်းကြောင်းအရပဲဖြစ်ဖြစ်လက်ရှိအစိုးရမူဝါဒတွေကြောင့်ပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မတူညီမှုတွေပဲဖြစ်ပါတယ်။ဥပမာဆိုကြပါစို့အုပ်စုနှစ်စုရှိပါတယ်။အုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာ10ယောက်ဆင်းရဲနေမှဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာတောင်းလိုက်မတူညီမှုပဲရှိရလို့ပြောရမှာဖြစ်ပါတယ်။သူတို့ညာလဲအုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာအယောက်90ဆင်းရဲနေမှာဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာအတရားလိုက်မတူညီမှုတွေရှိနေတယ်လို့ပြောရမှာဖြစ်ပါတယ်။နိုင်ငံနိုင်ငံရဲ့ပြည်ပြိုးတိုးတက်မှုမှာအတရားလိုက်မတူညီမှုတွေရှော့ချဖို့ဟာအဓိကပန်းတိုင်တစ်ခုအနေနဲ့ရပ်တည်နေပါတယ်။ဘာကြောင့်လဲဆိုတော့အတရားလိုက်မတူညီမှုတွေရှိနေတဲ့ကြည့်လူဖွဲ့စည်းကြမှာတင်းမာမှုတွေရှိပြီးနိုင်ငံရေးမတူညီမှုတွေဖြစ်ပေါ်နေဦးမှာဖြစ်ပါတယ်။ဥပမာအဖြစ်အမေရိကန်နိုင်ငံမှာရှိတဲ့လူပြည်လူမဲကြားမတူညီမှုဒီဥရောပမှာရှိတဲ့ရိုမားနဲ့တခြားလူမျိုးကြားမှာမတူညီမှုရဝန္ဒာမှာဖြစ်ပျက်ခဲ့တဲ့ဟိုတူးနဲ့တစ်စီးကြားမှာမတူညီမှုတွေကဒီနိုင်ငံရဲ့နိုင်ငံတွေရဲ့နိုင်ငံရေးသမိုင်းတွေမှာအဓိကအခန်းကဏ္ဍမှာပါဝင်ခဲ့တာလို့ဖြစ်ပါတယ်။လောလောဆယ်ကျွန်တော်တွေ့ရှိရတာကတော့နေ့စဉ်ဆွေးနွေးမှုတွေမူဝါဒတွေထဲမှာအစရလိုက်မတူညီမှုကိုထည့်သွင်းဆွေးနွေးတာအားနည်းနေတယ်လို့မြင်ပါတယ်။ဥပမာကျွန်တော်တို့အားလုံးစီးပွားရေးမတူညီမှုဆိုရင်မြန်မာနိုင်ငံမှာစည်ရဲချမ်းသာကွာဟမှုမြင့်မားနေရဲဆိုတာဘယ်သူမှမြင်ပယ်မှာမဟုတ်ပါဘူး။ဒါပေမဲ့ဒေသတွေကဒေလူမျိုးတွေကစည်ရဲမှုတန်ကိုပိုခံရတယ်။ဒီပိုပြီးစည်ရဲမှုတန်ကိုခံရတဲ့ဒေသတွေအတွက်အထူးမူဝါဒတွေကိုပေါ်ဆောင်လားမပေါ်ဆောင်လားဆိုတာကိုသိရှိရမှာကျွန်တော်တို့အားနည်းနေပါသေးတယ်။ပညာရေးဆိုရင်လည်းဥပမာအဖြစ်ရန်ကုန်မှာစာတက်မြှောက်မှုတန်96ရာခိုင်နှုန်းရှိပြီးရှမ်းပြည်နယ်မှာလူသုံးပုံတစ်ပုံကစာတက်မြှောက်မှုမတက်မြှောက်သေးဘူးဆိုရင်ဒါကျွန်တော်တို့ရန်ကုန်နဲ့ရှမ်းပြည်နယ်ကမှမတူညီမှုပညာရေးဆိုင်ရာမတူညီမှုရှိနေတယ်လို့ပဲပြောရမှာဖြစ်ပါတယ်။နိုင်ငံရေးမတူညီမှုဆိုရင်လည်းကျွန်တော်တို့ငားစိတ်တရားခိုင်နှုန်းသောအမျိုးသမီးတွေကစွတ်တော်မှာ100ခိုင်နှုန်းပဲရှိတယ်ဆိုရင်ဒီအမျိုးသားနဲ့အမျိုးသမီးကြားမှာအလျားလိုက်နိုင်ငံရေးဆိုင်ရာမတူညီမှုရှိနေတယ်လို့ပဲပြောရမှာဖြစ်ပါတယ်။ဒီအတွက်လည်းမူဝါဒရေးချမှတ်ရမှာဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကဆေးအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အပြင်တနိုင်ငံလုံးငြိမ်းချမ်းရေးပေါ်ဆောင်ရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ခက်ခဲများစွာနဲ့ရင်ဆိုင်နေရတဲ့နိုင်ငံတည်းဖြစ်ပါတယ်။သို့တော်များလည်းလူမျိုးအုပ်စုတစုနဲ့တစုကြားမှာရှိတဲ့အလျားလိုက်မတူညီမှုကြားမှကြားမှရှိတဲ့အလျားလိုက်မတူညီမှုအခြားအုပ်စုတစုနဲ့တစုကြားမှာရှိတဲ့စီးပွားရေးဆိုင်ရာပညာရေးဆိုင်ရာကျန်းမာရေးဆိုင်ရာအလုပ်ကိုင်ခွင့်လန်းဆိုင်ရာမတူညီမှုတွေကိုမလျှော့ချနိုင်တဲ့၍ကျွန်တော်တို့လိုအပ်တဲ့ငြိမ်းချမ်းရေးပန်းတိုင်ဖွံ့ဖြိုးရေးပန်းတိုင်ရောက်ရှိဖို့အခက်အခဲတွေမတည်ငြိမ်မှုတွေနဲ့တွေ့ကြည့်နေရမှာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်ထား burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။